ခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသားသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကနေတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNL တို့ကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟင်နရီဗန်ဂျီယူဟာချင်းပြည်နယ်ကိုတွားရောက်ခဲ့တဲ့ဆိုတာနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA ဌာနချုပ်မှကျင်းပတဲ့ရှမ်းပြည်အမျိုးသားနေ့အခမ်းအနားမှာရှမ်းခေါင်းဆောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါသလဲဆိုတာတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်မန်းကွန်းဒေသဘက်မှာလှုပ်ရှားနေတဲ့ရှမ်းပြည်တိုးတက်ရေးပါတီမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့သူ့ရဲ့စီရေးမဟာမိတ်ဖြစ်တဲ့တအောင်းပလောင်အမျိုးသားလွမြောက်ရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီလ5ရက်နေ့ခင်းပိုင်းကနေညပိုင်းအထိတိုက်ပွဲအပြင်းထန်ဖြစ်ပွားရာမှာနှစ်ဖက်ကြဆုံးမှုရှိခဲ့ပြီး SSPP SSA ဘက်ကတိုးတင်ပြင်ဆင်မှုမရှိလိုက်တဲ့အတွက်အကြအဆုံးပိုများတယ်လို့သိရပါတယ်ရှမ်းပြည်တိုးတက်ရေးပါတီပြောခွင့်ရပုံမူကြီးဆိုင်းစုကတော့တိုက်ပွဲဖြစ်ပွားရတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့တအောင်းကောင်းဆောင်ဘက်ကိုဆက်သွယ်ခဲ့ကြောင်းအခုလိုအချင်းချင်းကြားပစ်ခတ်မှုတွေဖြစ်နေရင်စစ်အာဏာရှင်တွေညှို့မှန်းတဲ့လမ်းကြောင်းထဲကျရောက်သွားနိုင်ကြောင်းပြောဆိုပါတယ်လက်ရှိမှာပစ်ခတ်တိုက်ခိုက်မှုထပ်မဖြစ်ဘူးဆိုပေမဲ့ဖေဖော်ဝါရီလ6ရက်နေ့အထိနှစ်ဖက်တင်းမာနေတဲ့အနေအထားရှိနေသေးတဲ့အကြောင်းဒေသခံလူထုတွေသတိထားသွားလာနေရကြောင်းကြောင်မဲမြို့နယ်ဒေသခံတွေကပြောပါတယ်
။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟင်နရီပန်ထီယူဟာချင်းပြည်နယ်ကိုဖေဖော်ဝါရီလ3ရက်နေ့ကပြည်ထောင်စုဝန်ကြီးတွေနဲ့သူတွေ့ရောက်ခဲ့ပြီးဒေသတွင်းလူအချင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှည့်လည်ခဲ့ကြပါတယ်။ဒီခရီးစဉ်ဟာနိုင်ငံတော်ကြီးကဲဒုတိယသမ္မတရာသူစတင်တာဝန်ယူထမ်းဆောင်ပြီးသူရဲ့ပရမအဆုံးချိန်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးဒေသခံချင်းပြည်သူလူထုတွေကလည်းတောင်းတဖျက်ဖျက်နဲ့ကြိုဆိုခဲ့ကြပါတယ်။၄ရက်ကြာမြင့်ခဲ့တဲ့ဒီခရီးစဉ်မှာဒုတိယသမ္မတနဲ့ဖွဲ့ဟာချင်းပြည်နယ်မြောက်ပိုင်းမြို့ကြီးတွေဖြစ်တဲ့တီးတိမ်သွန်းဆန်ဖလန်ဟာကာထန်တလန်နဲ့ရီမြို့တို့ကိုတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံတာတွေဒေသတွင်းဖွံ့ဖြိုးရေးခြေနေတွေဖလန်းမြို့နယ်မှာရှိတဲ့လုံပီးစပြည့်ရေးသိပ်ပံကျောင်းကိုဖေဖော်ဝါရီလ၄ရက်နေ့မှာဖွင့်လှစ်ပေးခဲ့ပြီးတီးတိမ်မြို့နယ်ကမဏိပူရမြစ်ကူးကျိုးသရာတည်ဆောက်နေမှုဖလန်းလေရင်ကွင်းစီမံကိန်းတည်ဆောက်မှုဟာကားမြို့ရေပေးဝေရေးစီမံကိန်းတည်ဆောက်မှုအခြေအနေတွေကိုလေ့လာခဲ့တယ်လို့သိရပါတယ်
ရခိုင်ပြည်နယ်မောင်တော်ဘူတိတောင်နဲ့ရသေးတောင်မြို့နယ်၃ခုအတွက်မြန်မာအစိုးရကနေမေယူ FM ရေဒီယိုလိုင်းတစ်ခုကိုဖေဖော်ဝါရီလ၂ရက်နေ့ကစပြီးမြန်မာရခိုင်ဘင်္ဂလီ၃ဘာသာနဲ့စမ်းသပ်ထုတ်လွှင့်နေပါတယ်ဒီလိုထုတ်လွှင့်ရတာဟာရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကူညီထောက်ပံ့ရေးနဲ့ပြည်လဲထူထောင်ရေးကျန်းမာရေးနဲ့လူဝင်မှုကြီးကြပ်ရေးစတဲ့သတင်းတွေကိုထုတ်လွှင့်နေသလိုတရားဥပဒေစိုးမိုးရေးအပါအဝင်တည်ငြိမ်အေးချမ်းရေးကိုရည်ရွယ်ပြီးစမ်းသပ်ထုတ်လွှင့်နေတာဖြစ်တယ်လို့ပြန်ကြားရေးဌာနပြောရေးဆိုခွင့်ရှိသူဦးမြင့်မောင်ကပြောပါတယ်မြန်မာတိုင်းရင်းသားထဲမှာမပါဝင်တဲ့ဘင်္ဂလီဘာသာနဲ့အခုလိုထုတ်လွှင့်တာဟာမသင့်တော်သလိုဒေသခံရခိုင်တိုင်းရင်းသားတွေရဲ့စံတာနဲ့မကပ်ညီတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့အခုရက်ပိုင်းအတွင်းကန့်ကွက်မှုတွေလုပ်ဖို့စီစဉ်နေပြီးဒီလ20ရက်နေ့မှာကျင်းပမဲ့ရခိုင်ပြည်နယ်လွှတ်တော်မှာလည်းအရေးကြီးအဆိုတင်သွင်းဖို့ရခိုင်အမျိုးသားပါတီကစီစဉ်နေတယ်လို့သိရပါတယ်
ကချင်ပြည်နယ်မြစ်ကျင်းနားမြို့မှာမြစ်ဆုံရေကရာတိစောက်ချင်းစီမံကိန်းနဲ့ပတ်သက်ပြီးတော့ IFC World Plan ထောက်ပံ့မှုနဲ့ Fan Spring Hotel မှာဖေဖော်ဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့စီဝေးကိုမြစ်ဆုံဒေသခံတွေကနေလာရောက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုလိုသဘာဝစီစီနေတဲ့မြစ်ကိုမဖျက်ဆီးလိုက်ဖို့နဲ့စီမံကိန်းကြောင့်ပြောင်းကျွေ့ခံခဲ့ရတဲ့ရွာ6ရွာကဒေသခံတွေနေရပြန်လာနိုင်ရေးတို့ကိုတောင်းဆိုနေတဲ့အချိန်မှာစီမံကိန်းကိုရပ်တာဖို့မဟုတ်ပဲတခြားအကောင့်တွေပေါ်ဖို့ကြိုးပမ်းနေတဲ့ဘယ်ဖွဲ့စည်းဘယ်ကုမ္ပဏီကိုမဆိုကန့်ကွက်သွားမယ်လို့ဟိုတယ်ရှိမှလာရောက်ဆန္ဒပြခဲ့ရတဲ့ဒေသခံမျိုးသမီးတွေကပြောပါရယ်အခုလိုရေကာရာစီမံကိန်းအစည်းအဝေးနေမှုနဲ့ပတ်သက်ပြီးတော့ကချင်နိုင်ငံရေးပါတီများပေါင်းစည်းထားတဲ့ဖွဲ့ကလည်းကန့်ကွက်ကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ
်မွန်ပြည်နယ်အတွင်းမှာမွန်နိုင်ငံရေးပါတီတွေဖေဖော်ဝါရီလကုန်တဲ့အထိတပါတီတဲ့အဖြစ်အကောင့်အထည်မဖော်နိုင်ဘူးဆိုရင်မိမိတို့ရေးဆွဲထားတဲ့ road map ကိုအခြေခံပြီးဆက်လက်အကောင့်အထည်ဖော်သွားမယ်လို့ မွန်နိုင်ငံရဲ့ညီနိုင်ရဲ့အဖွဲ့ကော်မတီဝင်တွေကပြောပါတယ်မွန်တန်ကားတော်တွေမွန်ပြည်သူတွေရဲ့တောင်းဆိုချက်အရမွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်တို့ပေါင်းစည်းနိုင်ရဲ့အတွက်မွန်ပါတီပေါင်းစည်းရေးညီနိုင်ရဲ့အဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေပေမဲ့ပေါင်းစည်းရေးအတွက်ထူးခြားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ညီနိုင်ရဲ့အဖွဲ့ဟာ2016ခုနှစ်အောက်တိုဘာလ18ရက်နေ့တန်ကားတော်တွေမွန်ပြည်သက်ပါတီကကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့စတင်ဖွဲ့စည်းခဲ့ပြီးညီနိုင်ရဲ့ကာလ3လပြည့်ခဲ့ပြီဖြစ်တယ်လို့ဖေဖော်ဝါရီလကုန်တဲ့အထိညီနိုင်လို့မရဘူးဆိုရင်နီလန်းအစ်စ်နဲ့ဆက်လက်အကောင့်ထဲပေါ်သွားမယ်လို့ကော်မတီကနေအစီရင်ခံစာထုတ်ပြန်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့ည80ပြည့်ရှမ်းပြည်အမျိုးသားနေ့ကိုရှမ်းပြည်နဲ့အတွင်ဒေသအသီးသီးမှာကျင်းပခဲ့ကြသလိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဌာနချုပ်လွှဲတိုင်းလမ်းမှာလည်းစီကားစွာကျင်းပခဲ့ပါတယ်ဒီလိုမျိုးကျင်းပခဲ့တဲ့ရှမ်းအမျိုးသားနေ့မှာရှမ်းကားလောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါသလဲဆိုတာကိုနမ်ဟုံကနေခုလိုစူးစီးတင်ဆက်ပေးထားပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်လွယ်တိုင်းလျှံမှကျင်းပတဲ့80ပြည့်ရှမ်းပြည်အမျိုးသားနေ့အခမ်းအနားမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ပင်လုံစာချုပ်ကိုပြန်ကြည့်တင်ကြောင်းဒုတိယပုချုပ်ကြီးရစစ်ကရှမ်းဘာသာနဲ့အခုလိုပြောပါတယ
်ပွန်တာကန်မငေါခါတီဥပမနာနန်ဟောခါတွေးခံပွန်ဘက်
နိုင်ငံရေးဆွေးနွေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့1940ခုပင်လုံစာချုပ်ကိုပြန်ကြည့်တင်ပါတယ်ပင်လုံစာချုပ်ထဲကပေအပိုင်းကိုပြန်ယူတင်လဲပေအပိုင်းကိုပြန်ပြင်တင်လဲဆိုတာကိုသုံးတပ်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်တွားရပါမယ်
ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့နာယကဒုတိယဗိုလ်ချုပ်ကြီးစုထံကတော့စစ်အုပ်ချုပ်ရေးစနစ်ကြောင့်နှစ်ပေါင်း80ကြာအောင်ဖက်ဒရယ်ပြည်ထောင်စုမတည်ဆောက်နိုင်သေးတဲ့အပြင်ရှမ်းပြည်မှာစစ်ဘေးရှောင်တွေနေ့စဉ်တိုးလာနေတာဖြစ်တယ်လို့ပြောဆိုပါတယ်
အပင်လုံးဒီကူတွေကိုနောက်ထူးဆန်းဖြစ်ဆိုရပါလေသမလိုက်လာပဲဒါသူတို့ကဒီရှမ်းပြည်ကိုလည်းလာပါတော့ဘူကြလမ်းမိုးတော့ဘာသာလူမျိုးကြီးဝါသားကျင့်သုံးတော့မှတခြားလူမျိုးငယ်တွေကိုဝါမျိုးရှင်တဲ့အတွက်ကြောင့်နောက်အခုကြည့်ကြဆီကိုဆင်နေနေတာဖြစ်တယ်ခုဖြစ်ဖေးဆောင်တဲ့လူတွေမပြားသေးတာ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီလည်းဖြစ်တဲ့ဇိုင်းလက်ကတော့တန်းတူရေးအတွက်ညီညွတ်ညွတ်နဲ့ကြိုးပမ်းကြဖို့ပြောဆိုပါတယ
်ဒီဘက်ကနေရနေ့ဟာရှမ်းစော်ပွားရင်ရှမ်းပြည်လူတွေအတူလက်တွဲပြီးတော့မှရှမ်းပြည်ရေးကိုဝိုင်းဝန်းလုပ်ကြမယ်လို့သဘောတူညီချက်ကြတဲ့နေ့ဖြစ်တယ်ရှမ်းပြည်လူတို့အားလုံးရဲ့အမိုင်းကြောင်းမှာအဲ့ဒါရေးပါတဲ့ချက်ဖြစ်တယ်အဲ့ဒီတို့ညီမကဖက်ပေါင်း80ပြည့်ဆောင်လာရတယ်ထပ်ပြီးမဆောင်ရအောင်ကျွန်တော်တို့ဒီပြီးလုံးညီညွတ်စွာနဲ့ပို့ပြီးတော့မှဂျိုးကအားထုတ်ဖို့လိုတယ်လို့မြင်တယ
်ရှမ်းပြည်မျိုးသားနဲ့အခမ်းအနားကိုရှမ်းပြည်နယ်မြို့တော်တွေဖြစ်တဲ့တောင်ကြီးမြို့လာရှိုးကျိုင်းတုံမြို့တွေမှာအပြင်တမိုင်းဝင်ပင်လုံမှာလည်းကြီးကျယ်ခမ်းနားစွာနဲ့ကျင်းပခဲ့ပါတယ် RCSS SSA ဌာနချုပ်လွှဲတိုင်းလျှောက်မှာကျင်းပတဲ့ပွဲမှာတော့အပြည်ပြည်ဆိုင်ရာတန်ယုံ40ကျော်ကိုဖိတ်ကြားပြီးပြည်တွင်းပြည်ပတည်င်းဌာန20ကျော်ကိုလည်းဖိတ်ကြားပါတယ်ရှမ်းပြည်တွင်းပြည်တို့လူထုနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေ့ပြောင်းအလုပ်သမားတတောင်းနီပါပွဲတက်ရောက်ခဲ့ပါတယ်ရှင
်ဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာနှစ်လကြာရှည်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရေးဆေးနိုင်ရေးအတွက်နိုင်ငံအနှံ့မှာတောင်းဆိုဆန္ဒထုတ်ဖော်ခဲ့သလိုမုံပြင်းနယ်မော်လမြိုင်မြို့မှာလည်းမွန်ဗမာကရင်နဲ့ပအုတ်တိုင်းရင်းသားတွေစုပေါင်းပြီးတော့ဖေဖော်ဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလည်းနိုင်ငံရေးနည်းနဲ့ဖြေရှင်းချဖို့ကိုမွန်ပြည်နယ်အရက်ဘတ်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကတိုက်တွန်းခဲ့ပါတယ်အပြည့်စုံကတော့မင်းစ်နိုင်ကနေခုလိုတင်ဆက်ထားပါတယ်
ကတော့မွန်ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့မွန်ဗမာကရင်နဲ့ပအုတ်တိုင်းရင်းသားတွေစုပေါင်းပြီးတော့ပြည်သွင်းစီရက်ဆဲဖို့ဆန္ဒပြတောင်းဆိုနေကြတဲ့အထံတွေပဲဖြစ်ပါတယ်တောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မွန်ပြည်နယ်ရက်ဖက်လူမှုဖွဲ့စည်းကွန်ရက်ကဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးကိုကိုစောကအခုလိုပြောပါတယ်
အဓိကကတော့ဗမာပြည်ကြီးကငြိမ်းချမ်းရေးရဖို့လိုအပ်နေတယ်ငြိမ်းချမ်းရ ရင်ရှိမှပဲတိုင်းပြည်ထူထပ်မှာဆိုတော့ညီညာရေးရဖို့အတွက်ကိုပြည်သူပေါ်ပြီးတောင်းဆိုရခြင်းဖြစ်တယ
်။ပြည်တွင်းစစ်ရဆဲဖို့တောင်းဆိုတဲ့ပွဲကိုတိုင်းနာပေါင်းဆောင်ရဖက်လူမှုဖွဲ့စည်းကွန်ရက်ပေါင်းဆောင်နဲ့လူငယ်ကွန်ရက်မြို့သမီးကွန်ရက်တို့ဥဆောင်ပြီးတော့နိုင်ငံတော်ရဲ့ရေရှည်တည်တာတော့ငိမ့်ချမ်းရဲ့တိဆောက်ရံနဲ့နိုင်ငံရဲ့ပြည်ပခန့်တွေကိုနိုင်ငံရဲ့နီးနဲ့ညှိနှိုင်းအပြေရှာဆောင်ရွက်သွားနိုင်ရာရည်ရွယ်ကျင့်ပတာဖြစ်ပါတယ်။ပမာတယနာမခိုင်ခိုင်မိကလည်းဒုမရဲ့တိုက်တွန်းချက်တွေကိုအခုလိုပြောပါတယ်။ပြည်တွင်းစစ်တွေရမှသားလျင်ငြိမ်းချမယ်လို့ကရင်တယနာစောပသိန်းကပြောပါတယ
်။ငြိမ်းချမ်းသွားနဲ့ရည်စည်ဖြစ်သွားကြလို့ဆိုရင်အားလုံး
တယနာပေါင်းဆောင်တို့ဟာပြည်တွင်းစစ်ရက်စဲဖို့ကြွေးကြော်တန်တွေနဲ့တောက်ဆူခဲ့ကြတဲ့အပြင်တချင်းတွေကပြားတွေနဲ့လည်းတီဆိုရွက်ဆူခဲ့ကြပါတယ်ပြည်တွင်းစစ်ရက်စဲဖို့တောက်ဆူတဲ့လှုပ်ရှားမှုဟာမွန်ပြည်နယ်အပြင်မန္တလေးရန်ကုန်မကွေးတဝယ်စတဲ့မြို့တွေမှာလည်းပြင်းပပြုတ်လောက်ခဲ့ကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
ထိုင်းနယ်စပ်ဒေသကနေတိုင်းရင်းသားသတင်းထောက်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ